မရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူမျိုးတုံးတက်ဖြတ်မှုနဲ့ရက်ဆက်မှုတားဆီးရေးအစီရင်ခံကိုခံစားဖို့ပြင်းထန်နေမှာထုတ်ပြန်လိုက်ပါတယ်။ဒီအစီရင်ခံစာထဲမှာတရုတ်အစိုးရကဝီဂါမွတ်စလင်တွေနဲ့အနောက်မြောက်ဘက်ပိုင်းရှင်ကျန်းဒေသကလူငယ်စုတွေကိုလူမျိုးတုံးတက်ဖြတ်တယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့ထပ်လောင်းပြောကြားလိုက်ပါတယ်။အီရီထရီးယား၊အီသီယိုးပီးယား၊တောင်ဆူဒန်နဲ့မြန်မာနိုင်ငံတို့မှာလည်းတိုက်ပွဲတွေမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတယ်ဆိုတဲ့အတွက်စီဝါရေးပိတ်ဆို့မှုတွေထပ်မံချသွားဖို့ရှိတယ်လို့လည်းဆိုပါရယ်အခုစီရင်ခံစာထဲမှာပါတဲ့အမေရိကန်အစိုးရကတရုတ်အစိုးရရဲ့ဝီဂါလူနည်းစုတွေအပေါ်လှုပ်ဆောင်မှုတွေကလူမျိုးတုံးတက်ဖြတ်မှုရောက်ကြောင်းနဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လှုပ်ဆောင်မှုတွေကလည်းလူမျိုးတုံးတက်ဖြတ်ရရောက်တယ်ဆိုတာတွေကတော့ပြီးခဲ့တဲ့ Trump အစိုးရလက်ထက်ကနိုင်ငံရေးဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာထဲမှာပါခဲ့ပြီးဖြစ်ပါတယ်အခုစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကလူမျိုးတုံးတက်ဖြတ်မှုဖြစ်နိုင်တဲ့အန္တရာယ်အများဆုံးနိုင်ငံထဲမှာပါနေပြီးအမေရိကန်အစိုးရအနေနဲ့မဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းပြီးစစ်အစိုးရကိုဖေဖော်ဝါရီလအာဏာသိမ်းပြီးကတည်းကလူတွေအပေါ်နှိပ်စက်တာအတိုက်ခံတွေပေါ်နှိပ်ကွပ်မှုတွေကိုလည်းရပ်တန့်ဖို့ဖိအားပေးသွားမယ်အပြင်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေရပ်တန့်ဖို့အတွက်လည်းဖိအားပေးသွားမယ်လို့သိရပါတယ်